ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်နယ်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြန်မာစစ်တပ်နဲ့လေးရက်စစ်တိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေလည်းလုပ်နေပါတယ်။အရက်သားတွေအပါအဝင်နှစ်ဖက်ထိခိုက်မှုတွေရှိသလိုစစ်ကြောင်းဒုက္ခသည်ထောင်ထဲချီထိုင်းန ောင်စီရဲ့ဥက္ကဋ္ဌစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်ဖို့ကြိုးစားနေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။စစ်ကောင်စီဘက်က၄ရက်ဆက်တိုက်ဥက္ကဋ္ဌစခန်းနဲ့အနီးတစ်ဝိုက်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်စစ်ဘေးဆောင်ထောင်ကနန်းလောက်ထိုင်းနယ်ဇက်ဘက်ကိုထွက်ပြေးနေကြပါတယ်။နှစ်ဖက်အထိကိုက်ပြင်းအရက်သားထိကိုက်သိမ်းဆုံးမှုတွေလည်းရှိနေပါတယ်။ဂျွန်လ30ရက်နေ့မနက်ပိုင်းမှာတော့ထိုင်းဘက်ကိုစစ်ဘေးဆောင်နေတဲ့မတန်ဆွမ်းတဲ့လူငယ်တဦးအိတ်နေစဉ်သူ့ပုံးခိုနေတဲ့တောင်ရဲတဲကိုလက်နက်ကြီးကြီးစံကျရောက်ခဲ့တာကြောင့်အသက်21နှစ်အရွယ်စောကေဆိုတဲ့လူငယ်တဦးသိမ်းဆုံးသွားခဲ့တယ်ဆိုပြီးကရင်သတင်းစင်ရဲ့တာဝန်ခံအယ်ဒီတာကိုစောသိမ့်မြင့်ကအခုလိုပြောပါတယ်။
အဲ့ဘောနော်ဒီနေ့ဆိုလို့ရှိရင်တော့ဒီနေရင်နဲ့ဘောနော်ဒီကြောင်းနဲ့လာပြီးတော့ပုံကျဲတိုက်ခိုက်တာတော့ဟိုတော်တော်လေးပြင်းထန်နေတဲ့အနေအထားမှာရှိတယ်ဖိကတ်မှုတွေလည်းဖြစ်နေတော့မယ်တော့မြေကြီးမှာဆိုရင်တော့ဒီချစ်တွေးမှုစူတာထက်တော့တိုက်ပွဲတွေပြင်းထန်တဲ့အနေအထားမှာရှိတယ်တော့ဖစ်ဆောင်တွေလည်းဒီမြေသားတွေရောက်လာတယ်တချို့တွေကတော့ဒီတော်နာတဲတွေမှာတော့ခိုးလုံနေတော့မယ်ဒီမနေ့ဒီမနေ့လောက်မှာအဲ့ဒီထိုင်းရဲ့ထိုင်းနယ်စပ်ဝန်ဒီချောင်းဒီနာမှာဘောနော်အဲ့ကန်ကန်ဒီမှာခုတ်လုံနေတဲ့အဲ့မှာချစ်ချောင်းတူကအဲ့မှာဟိုလက်မက်ကြီးကြပြီးတော့အဲ့ဒီမှာလက်မက်ကြီးချစ်လာပြီးတော့အဲ့ဒီမှာဆုံးသွားတော့ဗောတယောက်အမျိုးသားဗောချစ်ချောင်းတွေကတော့သူတို့ကြွားမှာတယောက်မနေဘူးတယောက်စားနေယောက်စားတော့ပဲဟိုဟာသူတို့နေတာဒီတစ်ပြည့်သူတို့ကတော့ဒီဆိုင်းမြမမေသဗောနော်သူတို့ကတော့ဟိုအဲ့ကန်ကဘူးဒီမှာတချို့တွေကဒီဆိုင်းဆိုင်းမက်ကဟိုပူလာပြီးတော့ဟိုအဲ့တဲ့ဒီမှာသူတို့ခစ်လို့ခိုးလုံနေကြတာပေါ့နော်။ထောင်ထောင်ကြော်တာတော့ပြောလို့ရတယ်အဲ့ဒါကကျွန်တော်ကကျင်းလို့ပြရတယ်အဲ့ဒါထောင်ကြည့
်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ရောပူးတွဲကာကွယ်ရေးတပ်တွေဘက်ကပါနှစ်ဖက်စလုံးထိခိုက်ဒဏ်ရာရရှိမှုတွေရှိနေတယ်လို့ဆိုပေမဲ့တီးခြားအတည်ပြုလို့တော့မရသေးပါဘူး။စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့ PDF နဲ့ KNLA တပ်တွေကဂျွန်လ26ရက်နေ့ကစလို့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းကိုတိုက်ခိုက်နေပြီးလေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေနဲ့ပြန်လည်ခြေမုံနိုင်ခဲ့တယ်ဆိုပြီးဆိုပါရယ်နှစ်ဖက်ထိခိုက်သေးဆုံးမှုတွေကတော့ထုတ်ပြန်ချက်ထဲမှာမပါပါဘူးလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာ၄ရက်ဆက်တိုက်ရှိလာပြီဖြစ်တယ်လို့ဒေသခံရွာသားတွေလည်းရွာတွေမှာမနေရတော့ပဲဘေးလူရာကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တဦးကလည်းပြောပါရယ
်သူကနိုင်ဘွယ်တစ်ခါတနိုင်တစ်ခါဆက်တိုက်တက်လာတာလေကြအခုလက်သက်သွားတယ်တကြီးအပေါ်ကနေလိမ်ပြန်နဲ့ပြင်လိုက်အဝါနဲ့လုံးကြီးနဲ့ထူလိုက်အာလိမ်ပြန်ညလည်းညဆနနိုင်တခါမနက်3နာရီတခါဒီမနက်မိုးနေ့ဒီစနေကောဒီဘုံနေရလဲဟိုတို့လိမ်ပြန်မပြတ်တော့ဒီကျင်းဘုံကနေလို့မရဘူးအချက်တလေလဲထိုင်းမဲ့ကူရဲ့တချို့တလေလဲဒီမော်ဒီဆိုင်ဒုက္ခတဲ့မှာပြေးလာကြပဲလို့မျိုးပေါ့
တိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရသူတချို့ကိုထိုင်းဘက်မှာအရေးပေါ်ကုသမှုပေးနေပြီးဒါကိုထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေပေးနေပါတယ်။ထိုင်းဘက်ကိုလက်နက်ကြီးကြီးစံများကြားရောက်ပောက်ကွဲမှုတွေရှိတဲ့အပြင်မြန်မာဘက်ကတိုက်လျင်တစည်းထိုင်းဘက်ကိုနေကြုံဝင်ရောက်လာတဲ့အတွက်ထိုင်းစာတင်ကြောင်းတချို့ပိတ်လိုက်ရပြီးထိုင်းနိုင်ငံသားတွေလည်းစိုးရိမ်ထိတ်လန့်မှုတွေရှိနေပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းနယ်နယ်မြေဖြစ်တဲ့ဖိုဖရာမြို့နယ်တဲကကျေးရွာတွေပေါ်ကိုမြန်မာစစ်တပ်ပိုင်းတိုက်လေရင်တွေဖျက်ဆီးနေတာကြောင့်ထိုင်းပြည်သူတွေအထိတ်တလန့်ဖြစ်နေကြောင်းဒီအတွက်ထိုင်းလေတပ်က F-16 တိုက်လေရင်နှစင်းကိုနေဇက်ကိုဆင်လွတ်ခဲ့ရကြောင်းထိုင်းတော်ဝင်လေတပ်ရဲ့ပြောရေးဆိုခွင့်ရှိသူဘိုးချုပ်ပရာဝတ်စွန်ချိုင်းဒီကလည်းဂျွန်လ30ရက်နေ့ကပြောပါတယ်အခုလိုမျိုးထိုင်းနယ်နယ်မြေထဲကိုမြန်မာဘက်ကလေရင်တွေဝင်ရောက်ပြန်တန်းလာနေပတ်သက်လို့ရန်ကုန်ကအာနာပိုင်နေထံတန်တမာရေးအစ်စ်နဲ့အသိပေးကန့်ကွက်သွားမှာဖြစ်ကြောင်းအခုလိုမျိုးလုံရမျိုးတွေနောက်ထပ်ဖြစ်မလာဖို့အတွက်ထိုင်းနယ်ကြောင်တက်တီဟာအနီးကစောင့်ကြည့်နေတဲ့အကြောင်းကိုလည်းထိုင်းရနာပိုင်နေပြောကြားတာကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်းဂျွန်လ29ရက်နေ့ကတော့စစ်ကောင်စီဥက္ကဋ္ဌနဲ့ထိုင်းတက်မတော်ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံခဲ့တာရှိပြီးဆွေးနွေးပွဲအတွင်းနေဆက်ဒေသတည်ငြိမ်အေဂျင်စီတရားဥပဒေစိုးမိုးရေးနဲ့မူရစေဝါကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးဆွေးနွေးမှုတွေလုပ်ပြီးနောက်တရက်ဂျွန်လ30ရက်နေ့မှာတော့အခုလိုမျိုးထိုင်းနယ်နယ်မြေထဲကိုမြန်မာဘက်ကလေကြောင်းပြန်တမ်းမှုတွေဖြစ်ခဲ့တာပါ။